လက်ဘရောင်းတောင်ကျင်းဒီစီမံကိန်းနဲ့ပတ်သက်ပြီးတော့တက်ဆိုင်တဲ့ကုမ္ပဏီအရာရှိတွေကနေပြီးတော့ရန်ကုန်မှာသတင်းစာရှင်းလင်းပွဲလုပ်သွားတယ်လို့ကြားတယ်။အဲ့တော့ကိုဟန်ဝင်းအောင်တို့ကဘာကြားသေးလဲခင်ဗျာ
။ဒီနေ့နဲ့ရန်ကုန်မြို့မှာရှိနေတဲ့ Green Meter Hotel မှာတရုတ် One Go Mining Corp ကုမ္ပဏီနဲ့ဒီမှာရန်စီဆိုတဲ့တရုတ်ကုမ္ပဏီတစ်ခုကနေပြီးတော့ပူးတဲ့သတင်းစာရှင်းလင်းပွဲလုပ်တယ်။အဲလုပ်တဲ့အခါမျိုးမှာရင်းစရာသတင်းမီဒီယာတချို့ကခေါ်ယူပြီးတော့လုပ်သွားတယ်။ကျွန်တော်တို့ခုဆက်တွယ်မေးမြန်းပြီးတော့သိရှိရတဲ့အခြေအနေကတော့ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့မုံရမြို့မှာ26နေရာရှင်းလင်းပြတယ်လို့မြည်တယ်။ဒီစီမံကိန်းကနိုင်ငံတော်အဆင့်ဖြစ်တဲ့အတွက်ရပ်လို့မရဘူး။နောက်တစ်ခုကတော့တဘာဝပုံရိပ်နဲ့ပတ်သက်လို့လည်းသူတို့တိတိကျကျတွေလုပ်ထားပါတယ်ဆိုတဲ့ရှင်းလင်းမှုတွေလုပ်သွားတယ်လို့သိရပါတယ်။
အဲ့တော့လက်တွဲမှာကျတော့ဘလို့အခြေအနေရှိနေဒီရဲ့ဘိုင်းမှာရော
။အဲ့ဒီရဲ့ဘိုင်းမှာတော့26နေရာနေစပြီးတော့ဒီစားလုံးမြို့နယ်အုပ်ချုပ်ရေးဥက္ကဋ္ဌလက်ဘောင်းတောင်ကြီးမှာရှိတဲ့ကျေးရွာတွေကိုဆန်လာမပြဖို့ဆိုတဲ့ဟာတရားဝင်စားတဲ့စားတဲ့နေပြီးပြီးတော့လိုက်ပြီးကန့်ကွက်ခဲ့တာရှိတယ်။ဒါပေမဲ့လည်း16နေရာနေ18နေရာနေတောက်လျှောက်လုံးမှာကုမ္ပဏီဘက်ကနေပြီးတော့နေရာသိမ်းပိုက်ပြီးတော့နေရာတွေစွန့်ပစ်တယ်ဆိုတဲ့ဒေသခံတွေကတရားဝင်တော့ကန့်ကွက်ဆန္ဒပြမှုပြီးတော့နေ့စဉ်နဲ့များဖြစ်ခဲ့တယ်ပေါ့လေ။28နေရာနေ18နေရာနေမှာလည်းထုံးစံတိုင်းနဲ့နေရာတွေပုံတဲ့အတွက်ဒေသခံတွေကကုမ္ပဏီကိုယ်နဲ့တော့ကန့်ကွက်မှုတွေကဒီကမှဆက်လက်ဖြစ်ပေါ်နေပါတယ်။ထူးခြားတာကတော့ဒီ26ရက်နေ့မှာတိုင်းတိုင်းဝန်ကြီးချုပ်ဦးတာရီပါဝင်ပုဂ္ဂိုလ်တော်များများကတုံရွာဆိုတဲ့ရွာလေးတရွာကိုကြောက်လာပြီးတော့တိသားခံနေနဲ့ပြေဆုံးမှုလုပ်ခဲ့တယ်။အလုပ်ခဲ့တဲ့အခါမှာအားလို့ချင်းကလေးပေါ့နော်အဓိကတိသားခံနေကမြေယာပေါ့မသူတို့ပုံမှန်တိုင်းဒုက္ခစားတော့ချင်းနဲ့လက်ကောင်းချင်းချင်းနဲ့ရက်တက်မှုတာအတူရှိတယ်ဆိုတော့သူတို့တင်ပြခဲ့ပါတယ်။
အဲ့တော့နောက်တစ်ခုကလည်းဗျာအခုဒီကုမ္ပဏီဘက်ကနေပြောရတယ်ပေါ့နော်ဒီစီမံကိန်းကြောင့်ဒီတဘာပောင်းဝန်းကျင်ဆိုင်ရာကိစ္စတွေမထိခိုက်ဘူးဆိုတာမျိုးတွေလည်းလေ့လာရတယ်ပေါ့နော်အဲ့တော့ကိုဟန်ဝင်းအောင်တို့ဘက်ကရောဒီတဘာပောင်းဝန်းကျင်ထိခိုက်နစ်နာမှုအခြေအနေနဲ့ပတ်သက်ပြီးတော့လေ့လာတာတာရှိလားခင်ဗျာ
အဲကျွန်တော်တို့ကိုယ်တိုင်သွားပြီးတော့အရှိမဖြစ်လို့ခဲ့တဲ့စပယ်တောင်ရဲ့ဒီကျင်းစင်တောင်စီမံကိန်းကိုသွားရောက်လေ့လာခဲ့ပါတယ်ဒီစီမံကိန်းကြီးက18နှစ်ကြာကာလပြုလုပ်ခဲ့ပြီးသွားပြီဒီစီမံကိန်းကတကယ်ကိုဧက40ပုံမှအခြေခံပြီးတော့လုပ်ခဲ့တဲ့စီမံကိန်းဖြစ်ပါတယ်ဧက40ကိုအခြေခံတဲ့စီမံကိန်းကလေက6000ချောကိုအချစ်စွမ်းဒီဧရိယာဖြစ်သွားတယ်ပေါ့အခုလက်ဘောင်းတောင်ကတော့ဒီခုအရှိမလုပ်ခဲ့တဲ့စပယ်တောင်စီမံကိန်းကိုအစ38စကြီးမာပြီးတော့အကယ်တမ်းဆောင်ရွက်နေဆိုရင်ဒေအီကပေါင်း23,900ချောခန့်ပြည်ပြည်ဆုံးဆုံးနိုင်တဲ့အနေအထားမျိုးရှိပါတယ်။နောက်အခုဆိုရင်ကျွန်တော်တို့စပယ်တောင်ရဲ့ကျေးစင်တောင်မှာဖြစ်ခဲ့တဲ့ကျဲမာကြီးထိခိုက်မှုတွေသွားရောက်လေ့လာတဲ့အခါမှာဒီ3လလအတွင်းမှာအသေးကင်စာကြီးအစာရင်ယောဂါကြီးတိုင်ကင်စာကြီးလက်ထောင်းယောဂါကြီးနဲ့ပတ်သက်ပြီးတေဆုံးမှုတွေရှိတယ်။အဲ့ဒါကြီးကလည်းအသက်35နှစ်48နှစ်ပတ်ဝန်းကျင်နေနဲ့ကျွန်တော်တို့ကစဉ်းစားအကြည့်ချရရှိလာပါတယ်။အဲ့ဒီခါကျတော့ဒီလက်ဘောင်းတောင်ကျေးစီမံကိန်းကြီးအရှင်းမပြုတ်ခဲ့တဲ့ကျင်းစီစီမံကိန်းကိုမနီလာယူပြီးတော့ပြောရမယ်ဆိုရင်ဥက္ကဋ္ဌဆုံးရှုံးမှုကြီးကအများကြီးဖြစ်ပေါ်လာနိုင်ပါတယ်။အဲ့တော့ကုမ္ပဏီဘက်ကတိုးချက်ဆောင်ရွက်လာတာနဲ့အခုတင်ပိုက်ထားတဲ့နေကြ9000ကျော်တွေမကပဲနဲ့တေကဘလော့ကိုထိတင်ပိုက်ဖို့ဒုံးနေတယ်။တေကဘောင်းများစွာကစီမံကိန်းထုတ်လုပ်တဲ့ဒီအဖွဲ့စနစ်ကြောင့်ဘယ်နဲ့တေကဟာအရှင်းဆန်းသွားနိုင်တယ်ဆိုတော့သူတို့ကုမ္ပဏီလေးပြောဖို့လိုပါတယ်။အဲ့ဒါကြတော့ဒီနေ့အချိန်မှာဒီလိုလိုတရက်ကိုပုံလုံးမြင်တာမရှိသေးနဲ့။အနာရှိသူတချို့လည်းစာချုပ်ချုပ်ပြီးလုပ်ခဲ့တဲ့ကိစ္စတွေကကုန်ဆုံးသွားပါပြီ။အဲ့ကြတော့သူတို့ကတစ်ဖက်သက်ရှင်းလင်းနေမှုဆိုတဲ့ဟာကြီးကတကယ်တော့အရှိရှိကရှိခဲ့တဲ့ကျင်းဝင်ကောင်းနေစပယ်တောင်းရဲ့ထုတ်လုပ်မှုနဲ့နှိုင်းရှင်ပြီးတော့ပြောပြီးတော့ပြည်သူလူထုကိုပြည်သူလူထုနဲ့ပြောပြဖို့လိုအပ်ပါတယ
်။ကုမ္ပဏီဘက်ကရှင်းတဲ့နေရာမှာဒီစီမံကိန်းဟာနိုင်ငံတော်အဆင့်စီမံကိန်းဖြစ်နေတဲ့အတွက်ကြောင့်ရပ်တန့်ဖို့မဖြစ်နိုင်ဘူးဆိုတဲ့အခါကျတော့ဘလို့အဆင့်စီမံကိန်းမျိုးဆိုရင်တော့ရပ်တန့်လို့ရမှာလဲ။ဒီပုံစံမျိုးကလေ့လာပြသေးလား
။အထူးကြတော့ဒီဟာကနိုင်ငံတော်အဆင့်စီမံကိန်းဖြစ်တဲ့အတွက်တစ်နိုင်ငံလုံးနဲ့ဆိုင်တဲ့ကိစ္စလား။ဒီစီမံကိန်းကိုဖြစ်ပေါ်လာတဲ့ဒီအတွက်ဆိုးကျိုးနဲ့ပြည်သူတွေအတွက်တကယ်ကိုထိတဲ့မြင်နာနေတဲ့အခြေအနေအားလည်းတကယ်တမ်းရှိနေတဲ့အတွက်ဒီလိုပုံလင်းဝင်တာမျိုးနဲ့တကယ်ကိုအကြောင်းလဲသွားနေတဲ့ကာလတစ်ခုမှာပြည်သူတွေအတွက်ထိတဲ့မြင်နာနေစီမံကိန်းမျိုးကိုအမြောင်မြင်ကြီးစွာနဲ့ရပ်တန့်မှုလုပ်ရတယ်။ဒီနေ့တမိုင်းကိုရှေ့သွားနေတဲ့ကာလတမိုင်းရောက်ပြန်မလဲဘူးဆိုတဲ့ဟာတော့အရင်ဖြစ်တည်နေတဲ့တူညီတဲ့ပုံစံကပြစ်ပန်းများစွာမတရားလုပ်ခဲ့တဲ့ကိစ္စတွေကိုဒီနေ့ချိန်မှာထားရလို့မရပါဘူး။တခြားနိုင်ငံတွေပြည်သူတွေကိုကြေလည်အောင်ရှင်းလင်းပေးဖို့လိုတယ်။ပုံရင်းမြင်တာမျိုးရှိဖို့လိုပါတယ်။အဲ့တော့ဒီနေ့နိုင်ငံတော်အဆင့်စီမံကိန်းဖြစ်တဲ့အတွက်ဒါရပ်တန့်လို့မရဘူးဆိုတာကတော့ရှေ့ကာလအာဏာရှင်ဟောင်းကြီးရဲ့ပုံစံမျိုးစဉ်းစားဆုံးဖြတ်မှုဖြစ်ပါတယ်
။ဟုတ်ကဲ့ဟုတ်ကဲ့။ကျေးဇူးပါပဲခင်ဗျာအခုလိုပြောပြတာ။